Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ Washington Bureau of American တန်ကနေ2016ခုနှစ်မေလ28ရက်စနေနေ့ညနေခင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ9မီတာ16 19နဲ့25ရုပ်ကနေစတင်အတန်းလွှင့်နေပါတယ်ခင်ဗျာဒီညနေအစည်းအဝေးမှုကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညနေခင်းပါတောတာရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုကိုရဲကောင်နဲ့ကျွန်မအနန္လာတို့ကပြောပြပေးမှာပါအမေရိကန်တို့ကြောထောက်နှောက်ခံပေးထားတဲ့တပ်တွေက IS တို့ထိန်းချုပ်ထားတဲ့နယ်မြေတွေထဲကိုတိုးပြီးတော့ဝင်ရောက်လာနေပါပြီ။ထောင်ပေါင်းများစွာတော့အီရတ်ပြည်သူတွေမနေ့ကအစိုးရကိုဆန့်ကျင်ဆန္ဒပြခဲ့ကြပါရယ်။ဥရောပထဲမှာတပ်ဆင်မဲ့ဒုံးကြီးကာကွယ်ရေးစနစ်နဲ့ပတ်သက်လို့အမေရိကန်တို့ကိုဆန့်ကျင်ဖို့ဆိုရင်ရုရှားနိုင်ငံအနေနဲ့လက်တုံပြန်တာကလွယ်ရင်ရွေးချယ်စရာရှိမှာမဟုတ်ဘူးလို့ဗလာဒီယာမီယာပူတင်ကပြောလိုက်ပါရယ်။ဒီအကြောင်းတွေကိုကြားဖို့ရှိပါရယ်ရှင်။
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာထိုင်းနိုင်ငံကိုမကြာခင်မှာတွားရောက်ဖို့ရှိနေပါတယ်
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်သွားပါဟုတ်ပြည်ပြည်ရဲ့ IC ဟိုထိုင်းနိုင်ငံကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နော်အဲ့ဒါသွားဖို့အတွက်ကျွန်တော်တို့ဟို
မြန်မာသမရာယုံဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဦးဇော်ထေးပြောသွားတာဖြစ်ပါတယ်အပြည့်စုံကိုမကြာခင်မှာနားဆင်ရမှာပါဒါပြင်ငင်းကြီးလုပ်ငန်းစဉ်မှာလက်နက်ကင်အဖွဲ့အားလုံးပါဖို့အရေးကြီးတယ်လို့ NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေကပြောလိုက်တဲ့အကြောင်းတခါညဉ့်ညဉ့်ဆွေးနွေးပွဲတွေမှာရပ်ဖက်ဖွဲ့စည်းတွေနဲ့လူငယ်တွေလိလဆွေးနွေးခွင့်ပေးတဲ့ဆိုတဲ့အကြောင်းအပါဝင်ပေါ်ပေါ်မျိုးနယ်မှာတန်လွင်ညဉ့်ညဉ့်ဥယျာဉ်တတ်မှတ်ဖို့ဒေသခံတွေကြိုးစားနေတဲ့အကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်ဒီအကြောင်းတွေမတိုင်ခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့ကိုရဲကောင်တို့ကြီးညာပေးမှာဖြစ်ပါတယ်ဗျာ
အမေရိကန်တို့ကြော်ထောက်နှောက်ခံပေးထားတဲ့တပ်တွေဟာဆီးရီးယားနိုင်ငံတွင် IS အစွန်ရောက်အကြမ်းဖက်သမားတွေအုပ်ချုပ်နေတဲ့ရက်ကွာမြို့မြောက်ဖက်ပိုင်းကိုတိုးပြီးတော့ဝင်ရောက်လာကြပါတယ်။အနီးအနားကနေရာတွေကိုအမေရိကန်ဦးဆောင်တဲ့ညွန့်ပေါင်းတပ်တွေကထိုးစစ်ဆင်တိုက်ခိုက်ပေးနေတာကြောင့်လေးရက်မြောက်နေမှာတော့ဆီးရီးယားဒီမိုကရက်တစ်တပ် SDF နဲ့မဟာမိတ်ကတ်နဲ့အာရတ်တိုက်ခိုက်ရေးသမားတွေကရွာဆဲရွာထက်မင်းကိုထိန်းချုပ်လိုက်နေတယ်လို့ပဲ15ကီလိုမီတာအထိရှစ်တိုးတန်နိုင်ခဲ့ကြပါတယ်။စစ်ဆင်ရေးတွေဆက်လက်လုပ်ကိုင်နေတယ်လို့စစ်ဆင်ရေးနှောင့်နေရတဲ့တခုတည်းတော့အချက်က IS တို့ထောင်ထားတဲ့မြင်းမြုပ်မိုင်းတွေကြောင့်ဖြစ်တယ်လို့စစ်စင်ရေးကိုဦးဆောင်နေတဲ့အမျိုးသမီးတပ်မူရာဂျာဂျူဒီကပြောပါရယ်ကတ်လူမျိုးစုဦးဆောင်တဲ့ SDF တပ်တို့က IS တို့ထိန်းချုပ်ထားတဲ့နေရာတွေကိုဘယ်ပေါင်းစုံကနေဝိုင်းမီဝင်ရောက်ချီကပ်ဖို့ရည်ရွယ်ထားတယ်လို့ဒေသခံတာဝန်ရှိသူတို့ကပြောပါရယ်နိုင်ငံတကာကညွန်ပေါင်းတပ်တွေနဲ့ဒေသခံတပ်အင်အားတွေရဲ့ပူးပေါင်းဆောင်ရွက်မှုတွေအဆင့်မြင့်လိုက်တယ်လို့ပဲမြေပြင်စစ်ပွဲတွေမှာ IS တို့အင်အားချိနဲ့တော့အောင်အထူးကလုပ်ပေးတာကညွန်ပေါင်းတပ်ရဲ့လေကြောင်းထိုးစစ်တွေကြောင့်ဖြစ်တယ်လို့ကတ်တာဝန်ရှိသူကပြောပါရယ် IS တို့ကိုတိုက်နေတဲ့တပ်တွေကတားလပ်ပစ်နဲ့လက်နက်ကြီးတွေကိုအသုံးပြုတယ်လို့ IS တို့ဘက်ကလည်းမော်တာတွေနဲ့ပြန်ပြီးပစ်ခတ်ခဲ့တယ်လို့ SDF တပ်တွေနဲ့ရှေ့တန်းစစ်မျက်နှာကိုလိုက်ပါသွားတဲ့ VOA သတင်းထောက်ကပြောပါရယ်
တောက်ကြနေကအီရတ်နိုင်ငံမြို့တော်ဘက်ဂဒတ်မှာထောင်ပေါင်းများစွာသောအစိုးရဆန့်ကျင်ဆန္ဒပြသူတွေဟာပန်းတွေတန်လွင်ကတ်တွေကိုကင်ဆောင်ချီတက်ဆန္ဒပြခဲ့ပြီးတဲ့နောက်တခိယာယင်မြန်မာလာရောက်ပေါင်းစုံပြီးနိုင်ငံရေးအပြောင်းအလဲတစ်ခုဖြစ်ဖို့တောင်းဆိုခဲ့ကြပါတယ်။တောက်ကြနေကဘက်ဂဒတ်မြို့ရဲ့40ဒီဂရီကျော်အောင်ပူပြင်းတဲ့အပူချိန်အောက်မှာအီရတ်လုံခြုံရေးတပ်ဖွဲ့တွေဟာအဲ့ဒီယင်မြင့်ရှိရာကိုတွားတဲ့လမ်းတွေကိုကွန်ကရစ်တုံးတွေတန်ဆူကြိုးတွေနဲ့ပိတ်ဆို့ပြီးတားဆီးခဲ့ကြတာပါ။ဆန္ဒပြသူတွေယင်မြင့်အပေါက်ဝါစီကိုတွားနိုင်မှုလုံခြုံရေးအတားဆီးတွေချထားတဲ့အဝန်ဝိုင်းအတွင်းမှာဘတ်စကားငယ်တွေနဲ့ခေါက်ခေါက်ခါခါပို့ဆောင်ခဲ့ကြပါတယ်။သိပ်မကြခင်မှာပဲဆန္ဒပြသူတွေအချို့ဒဏ်ရာရသွားတာကိုတဲဆောင်လာတဲ့လူနာတင်ကားတွေကပြန်လည်မောင်းနှင်လာတာကိုတွေ့ရပါတယ်။အဲ့ဒီညနေပိုင်းမှာတော့မျက်ရည်ရိုပုံအသုံးပြုရာကပေါ်ထွက်လာတဲ့ဒဏ်ငွေတွေတဟီဟီယင်မြင့်တွေကပေါ်ထွက်လာခဲ့ပါတယ်။ဆန္ဒပြသူတွေကလုံခြုံရေးအဖွဲ့တွေကိုရင်ဆိုင်ပျော်ကျော်ဖြတ်ခဲ့ကြတဲ့နောက်လေထဲကိုတနက်ဖြစ်ဖောက်တဲ့အတန်နေကြခဲ့ရပါတယ်။အဲ့ဒီနောက်လူအုပ်ကြီးဟာရင်ပြင်ကနေပြီးတော့အစိုးရယုံနေတဲ့နိုင်ငံတကာတာဝန်တွေတည်ရှိတဲ့နိုင်ငံတကာဇုံကိုရင်မြင်နဲ့ဆက်သွယ်ထားတဲ့သတင်းပေါ်မှာပိတ်ဆို့ထားတဲ့ကွန်ကရစ်အကာရံတွေကိုဖယ်စီးတားဆီးဖယ်ရှားဖို့ကြိုးစားခဲ့ကြပါတယ်။ပြီးခဲ့တဲ့ပတ်ကတော့အလားတူဆန္ဒပြရာကနေဆန္ဒပြသူတွေဟာနိုင်ငံတကာဇုံထဲကိုအတင်းကျပ်ဝင်လာပြီးဝန်ကြီးချုပ်ရဲ့ရုံးခန်းထဲကိုဝင်ရောက်ခဲ့တဲ့နောက်လူ4ဦးသေဆုံးခဲ့တဲ့အထိကရုံတစ်ခုဖြစ်ပေါ်ခဲ့တာဖြစ်ပါတယ်။
ဥရောပထဲမှာတပ်ဆင်မဲ့ဒုံးကြီးကာကွယ်ရေးစနစ်နဲ့ပတ်သက်လို့အမေရိကန်တို့ကိုဆန့်ကျင်ဖို့ဆိုရင်ရုရှားနိုင်ငံအနေနဲ့လက်တုံပြန်တာကလွယ်ရင်ရွေးချယ်စရာရှိမှာမဟုတ်ဘူးလို့သမ္မတပူတင်ကတတိပေးလိုက်ပါရယ်။ရိုမေးနီးယားနဲ့ပိုလန်နိုင်ငံကိုအမေရိကန်ကဒုံးကြီးကာကွယ်ရေးစနစ်တွေပေးပို့ပြီးတာနဲ့သူ့အနေနဲ့တုံ့ပြန်မှာဖြစ်တဲ့အကြောင်းဂရိစ်နိုင်ငံအေသင်မြို့ကိုရောက်နေတဲ့ပူတင်ကတုမိန်ခွန်အတွင်ထည့်သွင်းပြောဆိုသွားပါရယ်။ရိုမေးနီးယားနိုင်ငံထက်ကလူတွေကကြားကမြေစာပင်ဖြစ်ရမယ့်အကြောင်းမနေ့တုန်းကတော့သိခဲ့ကြမှာမဟုတ်တလို့ရုရှားရဲ့လုံခြုံရေးကိုတေချာဖို့တချို့ကိစ္စတွေကိုလောက်ကိုလောက်ရတော့မှဖြစ်တဲ့အကြောင်းနဲ့ပိုလန်နိုင်ငံလည်းဒီလိုအလားတူဖြစ်နိုင်မယ်လို့ဝန်ကြီးချုပ်က Greece ဝန်ကြီးချုပ် Alexis Tsipras နဲ့တွေ့ဆုံပြီးမှ Mr. Putin ကပြောပါရယ် American ရဲ့ဒုံးကျည်ကာကွယ်ရေးစနစ်ကရုရှားနိုင်ငံရဲ့လုံခြုံရေးကိုချိန်ချောက်တဲ့လို့ရအဖြစ်ပြောဆိုနေတဲ့ Mr. Putin ကဒုံးကျည်ကာကွယ်ရေးစနစ်ကိုဘလို့လက်တုံပြန်လှုပ်ဆောင်သွားမလဲဆိုတဲ့အသေးစိတ်အချက်လက်တွေကိုတော့ပြောမသွားပါဘူးရုရှားအနေနဲ့ပထမခြေလှမ်းစသူမဟုတ်ပဲ American ရဲ့လှုပ်ရက်ကိုတုံ့ပြန်တာရာဖြစ်တယ်လို့ဆိုပါရယ်ဒုံးကျည်ကာကွယ်ရေးစနစ်နဲ့ပတ်သက်လို့ Putin ရဲ့မှတ်ချက်ပေးပြောဆိုမှုကို American တို့ဘက်ကဘလို့မှမတုံ့ပြန်နေပါဘူး Romania နိုင်ငံ Dovelsuf ဒုံးကျည်စခန်းကဒီလအစောပိုင်းကပဲစတင်လက်ပတ်ခဲ့တာပါဒုံးကျည်ကာကွယ်ရေးစနစ်ဟာကာကွယ်ရေးလုပ်ငန်းတက်တဲ့အတွက်သာဖြစ်တယ်လို့အမေရိကန်နဲ့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ NATO တို့ကအကြိမ်ကြိမ်ပြောဆိုနေတာပါ software ခလုတ်ကိုပြောင်းလိုက်ရုံနဲ့ဒုံးကျည်တွေဟာကာကွယ်ရေးစနစ်ကနေတိုက်ခိုက်ရေးလက်နက်တွေအဖြစ်အလွယ်ကလေးပြောင်းသွားနိုင်တယ်လို့ပူတင်ကပြောပါတယ်
Republican Party ကိုစားပြုသမ္မတလောင်းဖြစ်ဖို့တေချာနေပြီဖြစ်တဲ့ Donald Trump ဟာ San Diego မြို့ Convention Center မှာသူ့ကိုထောက်ခံသူတွေကိုမိန့်ခွန်းပြောတဲ့အချိန်မှာခမအပြင်ဘက်မှာစန့်ညင်ဆန္ဒပြသူ1000လောက်ကခြိတက်ပြီးကြွေးကြော်သံနေဟဲအောင်ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြသူတွေဟာ Mexico နိုင်ငံနဲ့ American နိုင်ငံအလံတွေကိုဝှေ့ယမ်းပြီးရဲတပ်ဖွဲ့ဝင်တွေနဲ့ထိတိုက်ရင်ဆိုင်ခဲ့ကြတာဖြစ်ပါတယ်။ဒီ San Diego မြို့ဟာ Mexico နယ်စပ်ကနေ24ကီလိုမီတာလောက်ပဲကွာဝေးပြီးမြို့လူဦးရေ3ဘုံ2ဘုံလောက်ဟာလက်တင်ရွယ်ပွားတွေဖြစ်ပါတယ်။ရဲတပ်ဖွဲ့ဝင်တွေကဆန္ဒပြသူတွေနဲ့ရဲအယားရှိတွေကိုပိုင်းခြားထားတဲ့အတားဆီးတွေပေါ်ကြော်တက်လာတဲ့လူတအူးပါဝင်လူသုံးဦးကိုဖမ်းဆီးခဲ့တယ်လို့ပြောပါရတယ်။အဲ့ဒီလူကိုဖမ်းဆီးလောက်ပြီးတဲ့နောက်ဆန္ဒပြသူတွေဟာရဲတပ်ဖွဲ့ဝင်တွေကိုရင်းနှီးပတ်တာပလတ်စတစ်ပလင်းအလွတ်တွေနဲ့ပစ်ပေါက်တာတွေပြုလုပ်ခဲ့ကြပါရတယ်။ Donald Trump ဟာကယ်လီဖိုးနီးယားပြည်နယ်အလယ်ပိုင်းကဖရန်နိုမြို့မှာသူ့ကိုထောက်ခံသူတွေကိုမိန့်ခွန်းပြောကြတဲ့နေရာမှာဒေသခံတွေရေအခက်ခဲကြုံနေရတာသူဖြစ်ရှင်းနိုင်တယ်ဆိုပြီးမိုးခေါင်တာမရှိဘူးလို့ပြောခဲ့တဲ့နောက်တောက်ကြံနေအစောပိုင်းကအလားတူဆန္ဒပြသူတွေထပ်ပြီးဆန္ဒပြခဲ့ကြတာဖြစ်ပါတယ်။သုံးလက်မအရွယ်လောက်ရှိတဲ့ငါးတမျိုးကိုကာကွယ်ဖို့အတွက်ပင်လယ်ထဲကိုရေလွတ်ပေးနိုင်ဖို့အတွက်ပြည်내အရာရှိတွေဟာအလဲပိုင်းတောင်ကြားဒေသတွေကလေသမားတွေကိုရေမလွတ်ပေးဘဲထားခဲ့တာကြောင့်အခုလိုရေရှားပါမှုဖြစ်ရတာလို့ Donald Trump ကဆွဆွဲပြောဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ။
ယူအမေရိကန်အသံညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုမြန်မာပိုင်းကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်မေလရဲ့နောက်ဆုံးသတင်းလာနေကိုအမေရိကန်စစ်တပ်မှတာဝန်ထမ်းဆောင်ရင်းကြဆုံသွားတဲ့စစ်သည်တော်တွေကိုဂုဏ်ပြုတဲ့အောက်မေ့ဖွယ်နေ့ Memorial Day အဖြစ်အမေရိကန်နိုင်ငံမှာအားလိုက်ရက်အဖြစ်သတ်မှတ်ထားပါတယ်။အင်ဂိုဘရောမှပြန်ရောက်မလာနိုင်ကြတော့တဲ့သူတွေဆေးဖို့ဆုံးနဲ့မဟုတ်ပဲစစ်ပြန်ကြီးတွေအဖြစ်ဘရောမှဂုဏ်ပြုခြင်းမခံရတဲ့သူတွေအတွက်ကျွန်တော်တို့အောက်မေ့ရမယ့်နေ့တနေ့ပါလို့အမေရိကန်သမ္မတဘရက်အိုဘားမားကအပတ်စဉ်စနေနေ့မိန့်ခွန်းမှာပြောဆိုသွားပါတယ်။အောက်မေ့ဖွယ်နေ့ဆိုတာကလည်းစစ်ပွဲမှာတရေကောင်းဆန်စွာကြဆုံသွားတဲ့စစ်သည်တော်ရဲ့တမိုင်းဝင်လှုပ်ရတိုင်းအတွက်ဂူပိတ်ကံတွေမဆောက်လုံနိုင်တာကိုနားလည်လက်ခံထားတဲ့တာမန်ပြည်သူတွေစီကလာတဲ့အကြံဉာဏ်ဖြစ်ပြီးသူတို့ကိုမြုံနှံထားတဲ့နေရာတွေကိုတစားဆင်မေးဖို့နှစ်တစ်နှစ်ရဲ့နေ့တစ်နေ့တက်မှတ်ပြီးဆက်ပြီးတော့အောက်မေ့တတိယအောင်လုပ်နိုင်ပါတယ်လို့အိုဘားမားကပြောပါတယ်။စစ်သည်တော်အမျိုးသားအမျိုးသမီးတွေကိုဥဆောင်ရတာထက်လေးနှစ်တဲ့တာဝန်ဝတ္တရားဆိုတာမရှိသလိုပဲတိတ်ကိုလိုအပ်လွန်မာတာသူတို့ကိုဘေးအန္တရာယ်ရှိရာစီပို့ပေးရတာပါလို့လဲမစ္စတာအိုဘားမားကပြောပါရယ်ကြဆုံသွားတဲ့စစ်သည်ရောမိသားစုရဲ့နာကျင်ခံစားမှုဝေဒနာတွေကိုဝေမျှခံစားဖို့နဲ့ဂုဏ်ယူစရာအမေရိကန်အလံအောက်ဖေးဆက်ခဲ့ကြတဲ့ကြဆုံစစ်သည်တွေအတွက်ပီတိပွားဖို့မစ္စတာအိုဘားမားနဲ့သူစနီမီရှဲလ်အိုဘားမားတို့ဟာကြဆုံစစ်သည်တို့မိသားစုဝင်တွေနဲ့အတူခဏတာညီသက်စွာနေခဲ့ကြတယ်လို့လည်းပြောပါရယ်နိုင်ငံပြန်စစ်ပြန်တွေအတွက်အောက်မေ့ဖွယ်အခမ်းအနားနေ့မှာခဏသာဆူတောင်းမြတ်တာပို့ရဖို့နဲ့လူလူအနေနဲ့ကျေးဇူးတင်စကားပြောကြဖို့ကိုလည်းအမေရိကန်ပြည်သူတွေကိုမစ္စတာအိုဘားမားကတိုက်တွန်းသွားပါတယ်
အကျိုးမြတ်အတွက်မဟုတ်တဲ့စာနယ်ဇင်းအကြံပေးအဖွဲ့တစ်ဖွဲ့ဟာကုလသမဂ္ဂကလုပ်တဲ့အစည်းအဝေးတွေကိုပို့ပြီးကြဲပြပြန့်တိုက်ရောက်ခွင့်ရစေမဲ့အဖွဲ့ကြီးရဲ့အကြံပေးနေရာပေးဖို့အတွက်တောင်းဆိုထားတာကိုညှင်းပယ်ခံလိုက်ရပါတယ်။စာနယ်ဇင်းသမားတွေအနေနဲ့လက်စားချေခံအမှားကိုကြောက်ရွံ့နေခြင်းမရှိဘဲသတင်းပို့နိုင်မှုအခွင့်အရေးကိုကာကွယ်ဖို့ရည်မှန်းချက်နဲ့လှုပ်ဆောင်နေတဲ့ CPJ ခေါ်စာနယ်ဇင်းသမားများအကာအကွယ်ပေးရေးကော်မတီအဖွဲ့ဟာဒီဆုံးဖြတ်ချက်ကသူတို့အဖွဲ့ရဲ့ရည်မှန်းချက်ကိုတားဆီးခြင်းနဲ့နိုင်ငံအစိုးရရဲ့တုံ့ပြန်မှုလို့ပြောဆိုလိုက်ပါတယ်။ CPG အဖွဲ့ကတောင်းဆိုထားတဲ့အကြံပေးနေရာကိုရမယ်ဆိုရင်ကုလသမဂ္ဂလက်အောက်ကအဖွဲ့စည်းတွေနဲ့သူတို့ရဲ့လုပ်ငန်းဆောင်တာတွေကို CPG အဖွဲ့အနေနဲ့စစ်ဆေးအကဲဖြတ်ခွင့်ရတဲ့အပြင်အလွတ်တန်းသတင်းသမားတွေနဲ့စာနယ်ဇင်းအဖွဲ့စည်းတွေကိုလည်းကုလသမဂ္ဂမှာလာရောက်လေ့လာခွင့်ပြုနိုင်မှာဖြစ်ပါတယ်။ ခုချိန်မှာအစိုးရမဟုတ်တဲ့အဖွဲ့အစည်းပေါင်း 4,000 ကျော်လောက်ကိုကုလသမဂ္ဂမှလက်ရှိအကြံပေးနေရာပေးထားတယ်လို့ကုလသမဂ္ဂကပြောပါတယ်။ဒါပေမဲ့ Freedom House လို့အခွင့်အရေးကာကွယ်ပေးတဲ့အဖွဲ့တွေဟာသူတို့ရဲ့နိုင်ငံရေးရည်မှန်းချက်တွေအတွက် UTP လှုပ်ဆောင်နေတဲ့အတွက်ဒီလိုအကြံပေးနေရာကိုထိခိုက်စေတယ်လို့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကစွပ်စွဲထားပါတယ်။
ကိုလံဘီယာနိုင်ငံကလူသူအယောက်ပေါင်းနည်းသလိုတည်ငြိမ်မှုတိတ်မရှိတဲ့ဒေသကပျောက်ကြားသက်တွေရဲ့တစ်စကံအဖြစ်ဖမ်းဆီးထိန်းသိမ်းခံထားရတဲ့တရင်ထောက်၃ယောက်ကိုကိုလံဘီယာတပုံတွေကမနေ့တောက်ကြနေ့ကပြန်လွတ်ပေးလိုက်ပါတယ်။ကိုလံဘီယာနိုင်ငံအရှေ့မြောက်ပိုင်းကကတတ်တွန်ဘိုမှာကိုလံဘီယာနိုင်ငံဖွားစပိန်လူမျိုးတရင်ထောက်ဆလုတ်ဟာနန်ဒက်စ်မိုရာကိုအမျိုးသားလူမျိုးရေးတပ်ဒါမှမဟုတ် ELNO ကပြီးခဲ့တဲ့စနေနေ့ကဖမ်းဆီးခဲ့တာဖြစ်ပါတယ်ရှင
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့ကြီးညာပေးသွားတာဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာပါ။အရင်ဆုံးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့ထိုင်းခီးစဉ်အကြောင်းကိုပြောပြချင်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်တာဆန်းစုကြည်ဟာလာမယ့်ဇွန်လအတွင်းထိုင်းနိုင်ငံကိုတရားဝင်ခီးစဉ်သွားမှာဖြစ်ပါတယ်။မြန်မာခေါင်းဆောင်တွေထိုင်းနိုင်ငံကိုလာရောက်မယ့်အကြောင်းထိုင်းသတင်းမီဒီယာတွေမှာရေးသားဖော်ပြကြတာကိုမြန်မာနိုင်ငံတော်သမ္မတရုံးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကလည်းအတည်ပြုပြောဆိုပါတယ်အပြည့်စုံကိုတော့ကိုဇော်ဝန်းနိုင်ငံကတင်ပြပေးမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံကခေါင်းဆောင်တွေထိုင်းနိုင်ငံကိုလာမယ့်ဇွန်လ23ရက်နေ့မှာလာရောက်မယ့်အကြောင်းတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမအောင်လည်းရဲ့ခီးစဉ်အတွင်းထိုင်းအရာရှိတွေကိုအတည်ပြုပြောကြားခဲ့တာကိုထိုင်းနိုင်ငံထုတ်သတင်းမီဒီယာတွေမှာရေးသားဖော်ပြကြပါတယ်အဲ့လိုသတင်းတွေထွက်ပေါ်နေရတဲ့ပတ်သက်လို့နိုင်ငံတော်သမ္မတရုံးဝန်ကြီးဌာနပြောခွင့်ရဦးစော်ထေးကို VOA ကဆက်သွယ်မေးမြန်းတဲ့အခါနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ထိုင်းနိုင်ငံကိုတွားရောက်မယ်ဆိုတဲ့သတင်းကိုသူကအတည်ပြုပြောဆိုပါတယ်
။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တွားပါဟုတ်။တည်ပြုတယ်အခီးဟိုထိုင်းနိုင်ငံကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နော်အဲအဲ့ဒါတွားဖို့အတွက်ကျွန်တော်တို့ဟိုပြီးစဉ်ကိုအဲ့လိုစီစဉ်ထားရဆိုတော့မှန်တယ်။ဆက်ဆက်တော့ဟုတ်။ပြီးစဉ်အတွက်ဘာဆွေးနွေးမှာလဲဘာညာလဲအဲ့ဒါတွေတော့အတင်တိုင်းကျွန်တော်တို့ပြောလို့မရသေးဘူ
း။ဒါဟာဒေါက်ဆန်းစုကြည်ရဲ့ဒုတိယအကြိမ်မြောက်ထိုင်းနိုင်ငံခီးစဉ်ဖြစ်ပါတယ်ဒေါက်ဆန်းစုကြည်ဟာထိုင်းနိုင်ငံကို2012ခုနှစ်ဇွန်လဇန်ပိုင်းက World Economic Forum ကမ္ဘာစီးပွားရေးညီလာခံတက်ဖို့အတွက်သွားခဲ့ပူးပါတယ်အဲ့ဒီခီးစဉ်ဟာဒေါက်ဆန်းစုကြည်မြန်မာနိုင်ငံကိုပြန်လည်ရောက်ရှိလာပြီးနောက်ပိုင်းနှစ်ပေါင်း24နှစ်နီးပါးအတွင်းပထမဆုံးပြပခီးစဉ်ဖြစ်သလိုထိုင်းနိုင်ငံပထမဆုံးခီးစဉ်လည်းဖြစ်ပါတယ်ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာရဲ့အထူးကိုယ်စားလှယ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒွန်ပရာမုတ်ဝီနိုင်အခုလအစောပိုင်းကမြန်မာနိုင်ငံကိုလာရောက်ဆင်နွှဲကလည်းဒေါက်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာထိုင်းဘီရင်တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးစွန်မိုင်းကောက်တီရာရဲ့ဖိတ်ကြားချက်နဲ့မေလ25ရက်ကနေ28ရက်နေ့အထိထိုင်းနိုင်ငံကိုချစ်ကြည်ခီးစဉ်အဖြစ်နဲ့တွားရောက်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းကီလိုမီတာ 2,000 ကျော်ထိစပ်နေတဲ့အိန္ဒိချင်းထိုင်းနိုင်ငံဟာမြန်မာနိုင်ငံရဲ့အဓိကကုန်သွယ်ဘက်နိုင်ငံတစ်ခုဖြစ်ပြီး2015ခုနှစ်နဲ့2016ခုနှစ်အကြားကကုန်သွယ်မှုပမာဏဟာအမေရိကန်ဒေါ်လာ 4.5 ဘီလီယံရှိခဲ့တယ်လို့မြန်မာစီးပွားကူတန်းဝန်ကြီးဌာနကထုတ်ပြန်တဲ့စည်းစရားတွေမှာဖော်ပြထားပါတယ်။2016ခုနှစ်မတ်လအထိထိုင်းနိုင်ငံကမြန်မာနိုင်ငံအတွင်းရင်းနှီးမြှုပ်နှံထားတဲ့ပမာဏဟာအမေရိကန်ဒေါ်လာ 10.5 ဘီလီယံရှိတယ်လို့ဆိုပါရခင်ဗျာ
။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ထိုင်းနိုင်ငံသွားရောက်မဲ့အကြောင်းကိုကိုယ်စားဝန်ထမ်းပြောပြသွားတာဖြစ်ပါတယ်။ခုတစ်ခါတော့ငင်းငယ်ဆွေးနွေးပွဲသတင်းတွေဘက်ကိုအလဲပေးကြပါမယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်တဲ့မြန်မာနိုင်ငံငင်းငယ်ပေါ်ဆောင်မဲ့ဖြစ်စဉ်မှာတိုင်းဒေသလက်နက်ကိုင်အဖွဲ့အားလုံးပါဝင်နိုင်ရေးကအဓိကအရေးကြီးဆုံးလှုပ်ဆောင်ရမယ့်အချက်ဖြစ်တယ်လို့အပြည့်ရက်လက်မှတ်မထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကပြောဆိုလိုက်ပါတယ်။ဒါ့အပြင်တမတော်ရဲ့ငင်းငယ်ပေါ်သဘောထားနဲ့ငင်းငယ်ဖြစ်စဉ်မှာအစိုးရနဲ့ပူးပေါင်းပါဝင်မှုကလည်းအရေးကြီးတဲ့ကဏ္ဍဖြစ်တယ်ဆိုတာကိုလည်းတိုင်းဒေသလက်နက်ကိုင်အဖွဲ့တွေကထောက်ပြကြပါတယ်။လက်ရှိစည်းတဲမှာနေစေတိုင်းဒေသတွေကဒေသခံပြည်သူတွေကလည်းငင်းငယ်နဲ့အပြည့်ရက်ကြဖို့အရေးဒီကနေ့ငင်းငယ်စွာဆန္ဒဖော်ထုတ်ခဲ့ကြပါတယ်။ဆက်သွယ်မြင်းမြန်းထားတဲ့မတ်စုမုံကအပြည့်စုံပြောပြပေးမှာဖြစ်ပါလိမ့်ဗျာ
။ဟုတ်ပါတယ်။တနိုင်ငံလုံးအပြည့်ခတ်ရက်စဲရေးနဲ့တတိုင်းပြည်လုံးအတိုင်းအတာနဲ့ငင်းငယ်ရေးဖော်ဆောင်နိုင်ရေးကမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရတည်လက်ထက်အဓိကဦးစားပေးလှုပ်ဆောင်မဲ့လုပ်ငန်းဖြစ်တဲ့ဆိုတာကိုနိုင်ငံတော်သမ္မတဦးထင်ကျော်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့ကပြည်သူကိုဂတိပေးပြောဆိုခဲ့ပြီးဖြစ်ပါတယ်။အခုချိန်မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးမြန်မာနိုင်ငံငင်းငယ်ရေးနဲ့တိုင်းရင်းသားအလုံးခွင့်ရေးတန်းသူရရှိရေး27ရာစုပေးလုံညီလာခံခေါ်ယူနိုင်မှုငင်းငယ်ရေးလုပ်ငန်းစဉ်တွေစတင်ဖို့ ဆောင်နေပြီဖြစ်ပါတယ်။၂၁ရာစုပင်လုံညီလာခံမှာပါဝင်သည့်ပါဝင်ထိုက်သူတွေပါဝင်နိုင်ရေးနဲ့ငြိမ်းချမ်းရေးညီလာခံခေါ်ယူနိုင်ရေးပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ကိုဖွဲ့စည်းနိုင်မှုတက်မတော်လွှတ်တော်အစိုးရအစုအဖွဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကအစုအဖွဲ့နိုင်ငံရေးပါတီအစုအဖွဲ့စသဖြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကဦးဆောင်ပြီးနေပြည်တော်မှာဆွေးနွေးခဲ့ကြတာပါ။တစ်ချိန်တည်းမှာပဲမကြခင်လပိုင်းအတွင်းမှာပဲဖော်ဆောင်မယ်လို့ပြောဆိုထားတဲ့ဒီငြိမ်းချမ်းရေးဖြစ်စဉ်မှာအပြစ်ရလက်မှတ်မထိုးထားသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ပါဝင်နိုင်ရေးနဲ့ပတ်သက်ပြီးအစိုးရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဘက်ကတိကျရှင်းလင်းတဲ့ဆွေးနွေးမှုမျိုးမရှိသေးဘူးလို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့စုဖွဲ့ထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ဘက်ကပြောပါတယ်။တတိုင်းမြေလုံးအတိုင်းအတာနဲ့ငြိမ်းချမ်းရေးဖော်ဆောင်မယ်ဆိုရင်တော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတစ်လျှောက်လုံးကင်ဆွဲထားတဲ့မူဖြစ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးပါဝင်နိုင်ရေးကသာအဓိကအရေးကြီးဆုံးဖြစ်တယ်လို့ UNFC ရဲ့တွဲဘက်အတွင်းရေးမှူးဦးထွန်းစောကထောက်ပြပါတယ်
။ဒေါအောင်ဆန်းစုကြည်တို့ဘက်ကပြင်ဆင်တာကျွန်တော်နားလည်သလောက်က NCA တနိုင်ငံလုံးပြစ်ခတ်ရေးဆွေးနွေးသဘောတူစာချုပ်ပေါ်မှာအခြေခံပြီးတော့မှဖြစ်လာတာလေ။ဆိုတော့ NCA မှာနေပြီးတော့အားလုံးပါဝင်မှုမရှိတဲ့ခါကျတော့အဲ့ဒီအောက်ကနေသူတို့ကြံနေတဲ့ဖွဲ့တွေကိုဘယ်လိုဖော်ဆောင်မလဲပေါ့နော်။အဓိကတော့သူတို့က16ဖွဲ့ကိုပဲတိမှတ်ပြုထားတဲ့အတွက်16ဖွဲ့ပေါ်မှာပဲမူတည်ပြီးတော့သူတို့ဖွဲ့ထားတာပေါ့လေ။ကျွန်တော်တို့ကတိုင်းရင်းသားလက်နက်တော်လှန်ရေးဖွဲ့စည်းစုစုပေါင်း21ဖွဲ့ရှိတယ်ပေါ့နော်။ဆို21ဖွဲ့မပါဘဲနဲ့ကျွန်တော်တို့က16ပေါ်မှာပဲမူတည်ပြီးတော့ဆက်လုပ်မလား။ဒါတွေကကျွန်တော်တို့မရှိဘူးပေါ့နော်။အဲ့ဒါကြောင့်ကျွန်တော်တို့ကြံနေတဲ့ဖွဲ့စည်းတွေအနေနဲ့ UNFC မှာကြံနေတဲ့ဖွဲ့စည်းတွေအားလုံးကတော့ဒီပေါ်မှာပါဝင်ခွင့်ရမယ်မရဘူးဆိုတာလေကျွန်တော်တို့မရှင်းလင်းဘူးပေါ့။ဟုတ်ကျွန်တော်တို့မြင်တာကတော့အားလုံးပါဝင်မှုမရှိဘဲနဲ့တော့21ရာစုပဲခေါ်ပြီးတော့ဆိုငင်းကြဲညီလာခံပဲခေါ်ပေါ့နော်။အဲဒါကတော့အနှစ်သာရတော့ပြေဝမှာမဟုတ်ဘူးလို့ကျွန်တော်တို့မြင်ပါတယ်။အားလုံးပါဝင်မှုရှိမှပဲကျွန်တော်တို့အတိုင်းပြည်ရဲ့ဒီစစ်မှန်တဲ့ပြည်တွင်းငင်းကြဲရေးကိုဖော်ဆောင်နိုင်မယ်လို့မြင်ပါတယ
်။အရင်အစိုးရနဲ့အပြစ်ခတ်ရစဲရေးစာချုပ်မချုပ်ဆိုထားပေမဲ့လို့အခုပြည်သူကရွေးချယ်လိုက်တဲ့ NLD အစိုးရနဲ့တော့ငင်းကြဲရေးဆွေးနွေးဖို့အသင့်ရှိတယ်လို့ငင်းကြဲရေးလုပ်ငန်းစဉ်တွေမှာလည်းပူးပေါင်းပါဝင်မှုပြင်ဆင်ထားပါတယ်လို့ TLL တအောင်းလွတ်မြောက်ရေးလက်နက်ကိုင်တပ်ဖွဲ့ကပြောပါတယ်ဒါပေမဲ့လည်းဒီကနေ့မနေ့အထိအစိုးရတက်တဲ့တအောင်းလက်နက်ကိုင်တပ်ဖွဲ့ကြားတိုက်ပွဲတွေဖြစ်နေပြီးစစ်ရေးတက်မှမှုတွေဖြစ်နေစေဖြစ်တဲ့အတွက်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်ရေးဖြစ်စဉ်မှာတက်မတော်ရဲ့ငြိမ်းချမ်းရေးအပေါ်သဘောထားနဲ့အစိုးရနဲ့ပူးပေါင်းဆောင်ရွက်လို့မှုနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်လို့တယ်လို့ TLL ရဲ့သတင်းပြန်ကြားတာဝန်ခံဗိုလ်မှူးမိုင်းအကျော်ကခုလိုပြောပါတယ
်ခုပဲတက်တန်းလဲကျွန်တော်ကြည့်တာဒီအစိုးရနဲ့တက်မတော်ဘက်ကပူးပေါင်းပါဝင်မှုကနည်းတယ်ဘောနော်သူရကတစ်ဖက်တစ်ဖက်ကတော့အလိုက်မှထူးဆစ်ဆင်းတယ်အခုလဲဒီတိုင်းပဲအစိုးရတိလက်ထက်မှညီညာကြီးလုံငန်းစီလေးပေါ်ဆောင်လေးနဲ့သူစီကမရက်ဘူးတောက်လျှောက်ဒရူဂီရှမ်းမြောက်နဲ့ဒီချင်းပြည်နယ်မှာလည်းတိုက်ပွဲတွေဆက်တဲ့တော့ဖြစ်နေတယ်။အဲလိုမျိုးကြည့်လို့ရှင်တော့ဒီတမတော်နဲ့ဒီညီချင်းကြီးပေါ်ဆောင်မှုအခန်းကဏ္ဍကပူပေါင်းပါပါဝင်မှုအားနည်းလို့တော့မြင်တယ်ပေါ့နော်။တပည့်တမတော်ကတကယ်တကယ်ဒီညီချင်းကြီးလုံငန်းစီမှာဘလော့တီထက်ထက်ဝင်ပါဝင်မလဲဆိုတော့အဲ့ဟာလည်းအကြီးကြီးတယ်ခင်ဗျ။
အခုအချိန်အထိကတော့ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာအစိုးရတပ်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေဆဲဖြစ်တယ်လို့ဒေသခံတွေထောင်ပေါင်းများစွာအိုးအိမ်စွန့်ခွာထွက်ပြေးရပြီးအိုးအိမ်တွေလည်းမီးရှို့ဖျက်ဆီးခံနေရတဲ့အတွက်ဒီကနေ့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့ဘက်မှာတော့ဒေသခံပြည်သူတွေနိုင်ငံရေးပါတီတွေရဟန်းတံဃာတော်တွေနဲ့ရဲဖက်အဖွဲ့ကြီးတွေပူးပေါင်းပြီးဆန္ဒထုတ်ဖော်ခဲ့ကြပါတယ်ဒေသရင်းတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးကိုစစ်ဘေးဒဏ်သင့်ဒေသခံတွေကအထူးလိုလားနေကြပါတယ်လို့ဆန္ဒထုတ်ဖော်ပွဲဦးဆောင်သူတဦးဖြစ်တဲ့ဦးဆိုင်ဝင်းမြင့်ကအခုလိုပြောပါတယ
်အဲ့တော့တိကပါပဲနောက်ဒုတိယချက်နေနဲ့ကဘယ်မိတိလက်မှတ်ကံဖွဲ့စည်းမဆိုကျွန်တော်တို့ပြည်သူလူထုကိုနှိမ့်ဆက်တယ်ငင်းပန်းတယ်မီးရှို့တယ်တပ်ဖြတ်တယ်အဲ့ဒီလောက်ရတယ်ကျွန်တော်ဆန့်ကျင်တာပါဒါကျွန်တော်တပြည်လုံးပေါ့နော်ဒီရခိုင်မှာဖြစ်တာတော့ဒီဆန့်ကျင်တဲ့အချက်မှာဖြစ်တာတွေပေါ့ငင်းချစွာနဲ့ကျွန်တော်အတူတကွနေထိုင်ရမှုကိုပဲအဓိကထားပြီးတော့ငင်းချင်းဖော်ဆောင်စီကျင်ပါတယ်လို့
အခုချိန်ထိကတော့21ရာစုပင်လုံးညီလာခံခေါ်ယူနိုင်ရေးငင်းချင်းညီလာခံခေါ်ယူနိုင်ရေးပြည်ထောင်စုငင်းချင်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ကိုဖွဲ့စည်းနိုင်မှုမှာတော့နိုင်ငံရေးပါတီတွေအပေါ်မှာလွှတ်တော်တွင်ပါဝင်ပါဆိုတဲ့မူကန့်သက်ချက်ညီလာခံမှာရပ်ဖက်အဖွဲ့ကြီး CSO တွေပါဝင်ခွင့်မပေးတဲ့အပေါ်မှာမေးခွန်းထုတ်မှုတွေနဲ့ဝေဖန်မှုတွေရှိနေပါတယ်ရှင်
။မဆုမပါအခုနောက်ထပ်ညီညာရေးဆွေးနွေးပွဲနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကတော့ NLD ဆိုရတဲ့လက်ထက်ညီညာရေးဆွေးနွေးပွဲတွေမှာရပ်ဖက်အဖွဲ့ကြီးတွေကိုလက်နက်ကိုင်အဖွဲ့တွေနဲ့တန်းတူပါဝင်ဆွေးနွေးခွင့်ပေးတင်တယ်လို့လူငယ်အဖွဲ့ကြီးတွေကိုလည်းပါဝင်လေ့လာခွင့်ပေးတင်ကြောင်းလူလူအခြေပြုအဖွဲ့ကြီးခေါင်းဆောင်တွေကပြောလိုက်ပါတယ်။ဇူလိုင်လအတွင်းကျင်းပတော့မယ့်ပြည်ထောင်စုညီညာရေးညီလာခံမှာရပ်ဖက်အဖွဲ့ကြီးတွေပါဝင်မယ်ဆိုရင်ညီလာခံဖောင်းပွားသွားနိုင်ကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကမနေ့ကစတင်ကျင်းပတဲ့ညီလာခံပြင်ဆင်ရေးဆွေးနွေးပွဲမှာပြောသွားတဲ့အပေါ်အခုလိုတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။ဆက်သွယ်မေးမြန်းထားတဲ့အမိုင်းအင်ဂျင်နိုင်ကအပြည့်စုံကိုပြောပြပေးမှာဖြစ်ပါတယ်ဗျာ။
ကျွန်နိုင်ငံမှာဆိုလို့ရှိရင်ညီညာရေးဆွေးနွေးပွဲမှာထည့်ပြီးတော့လှုပ်ဆောင်တဲ့ဟာတွေလည်းရှိတယ်။ဒီလိုကြတော့ညီညာရေးအနေနဲ့ forum တစ်ခုအနေနဲ့
ဒီလာကရဲ့အဓိကလူအချက်ကတော့ခီးခီးငင်းငင်းနဲ့နိုင်ငံရေးဖြစ်စဉ်တွေကိုအကောင့်ထဲပေါ်ပေးနိုင်မှုပဲဖြစ်ပါတယ်။ဒါကြောင့်ဒီမှာတို့ဟာ CS ကိုကာရယ်ဖိုရမ်တစ်ခုကိုထူထောင်မယ်လို့ဒီမှာတို့ဟိုအရစဉ်းစားထားပြီးတော့လုပ်တော့မှာဖြစ်ပါတယ်။လက်နက်ကင်ပဋိပက္ခမှာဒုက္ခရောက်နေတဲ့ပြည်သူတွေကိုကိုစားပြုဖွဲ့စည်းထားတဲ့လူထုအခြေပြုအဖွဲ့တွေကိုအခုလိုအရေးကြီးတဲ့နိုင်င
ကချင်ငင်းကြီးကွန်ရက်ကိုဥဆောင်နေသူလည်းဖြစ်ကိုတိုင်လည်းနိုင်ငံတကာအမျိုးသမီးတက်တိဆုရှင်ရရှိထားတဲ့မတ်မေဇဘယ်ဖြူက VOA ကိုပြောပါတယ
်ဒီရက်ကျွန်တော်ဆိုတာအဲ့လိုမျိုးဆိုတာကအကြာစဉ်းစားရမယ့်သူတွေကိုဟုတ်ဘူးကျွန်တော်ကသာမင်းရှင်။ဒါကြောင့်လည်းဆိုတော့လက်နက်ကိုင်ဖွဲ့စည်းပြီးနိုင်ငံရေးပါတီလေးတွေပေါ့နော်။ဒီရက်ဆိုပြီးအမြင်နဲ့အဆန်းကဏ္ဍဟာလေအတူတူပဲဒီကြည့်ရတဲ့ကောင်ဖြစ်ပါတယ်။အကြောင်းလေးဆိုတော့ကျွန်တော်တို့အခုလက်ရှိဖြစ်နေတဲ့ဘယ်နဲ့ကံစဉ်းတစ်ခါလေးဖြစ်ဖြစ်ဟိုဘယ်နည်းဆိုလို့ပြောရလဲဖြစ်ဖြစ်ဒီလိုလေးကိုပေါ်သားဖြစ်တဲ့ဒီလိုလေးကရရဆက်မှုဖွယ်ပြီးကိုအမေရမ်းနေဆံလောက်ထားတဲ့အတွက်ကြောင့်ကျွန်တော်တို့ခဲရမှာဒီလိုလိုလားတဲ့အရာကိုထည့်ပြီးဇူဘီရဲ့နေရာမှာကျွန်တော်တို့အားနည်းလို့ပြောတော့ဖြစ်ဖြစ
်ဒေါက်ဆာစုကြည်ပြောကြားသွားတဲ့အထဲငင်းငင်းရေးဖြစ်စဉ်မှာအရက်ဘက်အဖွဲ့တွေကို foreign အနေနဲ့တတ်တတ်ထားမယ်ဆိုတဲ့မူဟာတီရင်းငင်းကြီးနဲ့ပတ်သက်လို့လက်ရှိအရက်ဘက်အဖွဲ့အစည်းတွေ foreign ဖွဲ့ပြီးဆောင်ရွက်နေတဲ့အပေါ်မှာနားလည်မှုကိုရှုတ်ထွေးစေချောင်းမြန်မာလူငယ် foreign ဥဆောင်ကော်မတီဝင်လည်းဖြစ်နိုင်ငံတကာလူငယ်ခေါင်းဆောင်ဆုရှင်လည်းဖြစ်တဲ့မတ်တင်စာရွှင်လဲ့ကြီးကပြောပါတယ
်ဆရာဆို foreign ဆိုတဲ့တင်းကိုကြတော့ကျမဝေဝင်းရဖြစ်တယ်။ဒါပေမဲ့ကျွန်တော် CSO friends ကျွန်တော် CSO ရေးတိတဲ့ဆိုရလုပ်နေတဲ့မြန်မာ CSO friends တော်တိတဲ့ရှိပါတယ်။အဲဒီမှာဆိုလဲငင်းကြီးဆိုရင် issue ကတိုက်ပါနေကြပေါ့နော်။အဲဒီမှာငင်းကြီးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုကျွန်တော်တို့ထဲတဝင်ပြောဆိုခဲ့တာ၊ issue တွေထုတ်ခဲ့တာအများကြီးရှိတယ်။ဒီချိန်ထဲမှာလဲငင်းကြီးနဲ့ပတ်သက်တဲ့ဒီ civil society forum foreign လေးလောက်ထားရင်းများကြီးရှိတယ်။သူတို့ဆိုရင်တစ်နှစ်ကို၃လကျင်လောက်လုပ်ပြီးတော့ဒီကိစ္စဆက်တင်ပြီးထုတ်ပြန်တာရှိတယ်ပေါ့နော်။
ဒါပြင်လူငယ်အဖွဲ့အစည်းတွေအတွက်အရေးကြီးတဲ့ငင်းငယ်ရေးညီလာခံမှာတက်ရောက်လေ့လာခွင့်ကိုလည်းဆုံးရှုံးစေတယ်လို့သူကဆိုပါတယ
်။ဒီတော့တခြားလူတင်တာကဖြစ်စင်ပေါ့နော်ဒီ process မှာဒီငင်းငယ်ရေးနဲ့ပတ်သက်တဲ့ဒီလိုညီလာခံတွေနောက်ပြီးခဲ့တဲ့ UPWC တို့နောက် SCCT တို့နဲ့လည်းကျွန်တော်တို့အများအတွက်ဆုံပြီးတော့သူတို့ကြီးကတင်းဆက်လက်တွေအများအပြားနားထောင်ရပါတယ်။ဒါဆိုကိုယ်တိုင်ကလူငယ်တွေအနေနဲ့ပါဝင်ခွင့်မရတဲ့အကြောင်းမို့ဒီလိုပွဲတွေမှာကိုယ်တိုင်တက်ရောက်ခွင့်ရဖို့လည်းကျွန်တော်အများတစီတောင်းဆိုခဲ့ရတယ်ကဒီကောင်းမွန်တဲ့အကြောင်းအပြုအပြုသဘောဆောင်တဲ့လက္ခဏာဘက်ကိုရောက်လာခဲ့ပြီမြင်အခုချိန်မှာတော့ CSO friend ဆိုတဲ့ကောင်းတဲ့အောက်မှာပဲလူငယ်တွေကတာဝန်ရမယ့်ပုံစံမျိုးဖြစ်သွားတဲ့ဆိုတဲ့အခါမှာဒီ process ကိုကျွန်တော်လူငယ်တွေလည်လာခွင့်ရနိုင်တဲ့ခွင့်ဆုံးရှုံးနိုင်တယ်ဆိုတဲ့ခံစားချက်မျိုးဖြစ်ပေါ်လာတယ
် NLD အစိုးရအနေနဲ့ငင်းငယ်ရေးဖြစ်စဉ်ကိုအကောင့်ထဲဖော်ရမှာအပိုင်းနှစ်ပိုင်းရှိနေပြီးပြည်ထောင်စုငင်းငယ်ရေးဆွေးနွေးမှုပူးတွဲကော်မတီကိုအမြန်ဆုံးပြန်လည်ပြင်ဆင်ဖွဲ့စည်းပြီးတဲ့နောက်27ရာစုပင်လုံညီလာခံခေါ်ယူမှာဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကနေပြည်တော်မှာနှစ်ရက်တာကျင်းပနေတဲ့ဆွေးနွေးပွဲအတွင်းပြောဆိုသွားပါရရှင
်။မိုင်းအင်ဂျင်နိုင်ပြောပြသွားတာဖြစ်ပါရခင်ဗျာ။အခုတစ်ခါတော့ကရင်ပြည်နယ်ဘက်ကသတင်းတပုတ်ကိုအလဲပေးခြင်းပါတယ်။မြန်မာနိုင်ငံကရင်ပြည်နယ်ဖော်ပေါ်မြို့နယ်အတွင်းမှာဆန်လွင်းပီးစ်ပတ်ဆိုတဲ့တန်လွင်ငင်းချမ်းရေးဥယျာဉ်သတ်မှတ်ထားရှိဖို့ကရင်တဘာဝပတ်ဝန်းကျင်အရေးလှူရှားသူတွေကရင်မျိုးသားအစည်းအရုံးတာဝန်ရှိသူတွေနဲ့ဌာနေတိုင်းရင်းသားတွေကကြိုးစားလှုပ်ဆောင်နေကြပါတယ်ပထမဆုံးအကြိမ်ဖြစ်စစ်တန်တင့်ဒေသမှာဘေးမဲ့ဥယျာဉ်တိဆောက်ရာမှာစိန်ခေါ်မှုတွေဘယ်လိုရှိသလဲဆိုတာကိုတော့ဆက်သွယ်မြင်းမြန်းထားတဲ့ရှားဖောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
ကရင်ပြည်နယ်ဖားပုံမြို့နယ်ကရင်တော်လှန်ရေးနယ်မြေအတွင်းပထမဆုံးအကြိမ်ဖြစ်တဲ့ Selwyn Peace Park ဆိုတဲ့တန်လွင်ငင်းချင်းရေးဥယျင်သတ်မှတ်ထားရှိဖို့စ조사လှုပ်ဆောင်တဲ့တစ်ချိန်တည်းမှာပဲဒီကိစ္စဖြစ်မြောက်ဖို့စိန်ခေါ်မှုတွေအများကြီးရှိနေတယ်လို့ကရင်တဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူတွေကပြောပါရယ်။တဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူတွေကရင်အမျိုးသားအစည်းအရုံးကတာဝန်ရှိသူတွေနဲ့ဒေသခံအယောက်300လောက်ဟာဒီတန်လွင်ငင်းချင်းရေးဥယျင်သတ်မှတ်ထားရှိဖို့ဒီသတင်းပတ်အတွင်းမှာတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါရယ်။တန်လွင်ငင်းချင်းရေးဥယျင်သတ်မှတ်ထားရှိဖို့ရည်ရွယ်ချက်နဲ့ပတ်သက်ပြီးတော့ Kisan Kho ကရင်တဘာဝပတ်ဝန်းကျင်နဲ့ လူမှုရေးဆိုင်ရာလှုပ်ရှားမှုကွန်ရက်အဖွဲ့ကအကြီးအကဲစောဖောစိန်ထွားကအခုလိုပြောပါတယ်
ကျွန်တော်တို့ဒီသဘောအစားစားတွေကိုကျွန်တော်တို့ပြန်လဲပြီးတော့သင်ပေးရမယ်လို့ရှင်းလဲရောက်နေတယ်ဒီလိုနေတယ်ဒီတော့နောက်တစ်ချက်ကသဘောအရင်းမြစ်နဲ့သဘောကိုစားရအောင်ပေါ့နော်ဆိုင်ရစားတွေပေါ့နော်အဲ့မှာတော့ဟိုစားရှိတာပေါ့စားရစိုးစားတွေရှိတာပေါ့နော်အဲ့ဒါလည်းပါတာပါလုံးစစ်တော်လည်းပါတာပေါ့နော်နောက်တစ်ချက်ကကျွန်တော်တို့ရဲ့ဒီအချင်းကလာမှာလည်းဒီနေချင်ဒီဖက်ရဲ့အချင်းမှာဒီလူစုတွေရဲ့လိုချင်တဲ့တကယ်စစ်မှန်တဲ့နေချင်တော့နော်ဒီလိုလိုချင်တဲ့အပေါ်မှာကျွန်တော်တို့တွေကဒီလိုကူညီပါဖို့မလဲနော်အဲ့ဒါလည်းပါတယ်နောက်တစ်ချက်ကဟိုကျွန်တော်တို့ရဲ့ဒီဒီအချင်းမတွေရဲ့ပြန်လဲပြီးတော့ကျွန်တော်တို့ခိန်သိမ်းရမယ်ပြီးတော့လည်းဒီဟိုဒီဒရင်းစစ်ပေါ့နော်ဖြစ်လာတဲ့အခါမှာကျွန်တော်တို့ရဲ့ဒီဒလိဆုံးသားတွေရဲ့အများအပြားထိခိုက်တာပေါ့နော်ထိခိုက်ပြီးတော့ဟိုကတဖြည်းဖြည်းပြောင်းနေတယ်လေအဲ့ဒါကြောင့်ဒါ fix pass ဆိုတာအလုံးဒီမှတိုင်းသုံးတိုင်းပါတာပေါ့နော်အဲ့ဒါအဲ့တွေ့ကျွန်တော်တို့ကလှုပ်ဆောင်ရတယ်လေ
တချို့မှာပဲဒါကိုလှုပ်ဆောင်ရမှာရင်ဆိုင်ရမယ့်စိန်ခေါ်မှုတွေအများကြီးရှိနေတယ်ဆိုတာကိုလည်း support စိန်ထွားကအခုလိုဆက်ပြောပါတယ
်သူတို့အခက်ခဲတွေကပဲရှိလဲဆိုရင်စစ်တစစ်စခန်းတွေကအများကြီးရှိနေတယ်ပေါ့နော်ဒီဆံလေနေချိုင်းဥယျာဉ်ထဲမှာပေါ့နော်သူတို့လိုချင်တာကဒီစခန်းတွေကိုဆိုတာပေါ့နော်ရုပ်သိမ်းပေးဖို့ပြီးမှသူတို့ကိုသူ့ရဲ့နေရာပေါ့သူ့သူ့ငိုမူရေးပေါ့နော်နေတဲ့ရွာကိုပြန်လဲပြီးတော့ဘဝထူထောင်မှုပေါ့နော် security လုပ်ငန်းတွေပြန်ပြီးတော့သူတို့လောက်သွားမယ်လေဒါကအခက်ခဲကအဖြေကကျွန်တော်တို့ပြေးလို့မရဘူးဒါဖြစ်လေအခုကတော့ဒီ NC ပေါ့နော်ဒီတနေ့ကတော့ဒီခါရဆွေလက်မှတ်ထိုးပြီးတဲ့နောက်မှာဒါတွေကဖြေပါမှရှိရှိလေးလေးမရရှိသေးဘူးအဓိကကဒီ peace building မှာတော့ဒါမျိုးမပြောဒီလိုတို့ရဲ့လုံချင်တဲ့ຢာက security ပေါ့နော်သူရဲ့လုံချုံရေးပြစ်စတယ်သူတို့ကဘဝလုံချုံပြီးမှဆိုတော့သူတို့ကလည်းဒီလိုမျိုးကကြောင်းနေကြတယ်ဥဒါကောင်းမလားမှာကျွန်တော်တို့စစ်ကောင်မတီးရပါမှာဒါ
တန်လွင်ငင်းငင်းဥယျင်ကိုတတ်မှတ်ထားရှိဖို့အတွက်ဖပွန်မြို့နယ်မှာအဓိကတာဝန်ယူလှုပ်ရှားတဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော်ဒုစစ်ဦးစီးချုပ်စောဘောကျော်ဟဲတို့ကကမကထပြုလုပ်ခဲ့ပြီးခေဆန်နဲ့အတူပူးပေါင်းလှုပ်ဆောင်ကြတာဖြစ်တယ်လို့ဆိုပါတယ်တန်လွင်ငင်းငင်းဥယျင်တတ်မှတ်ထားရှိဖို့အဓိကကဌာနတိုင်းရင်းသားတွေရဲ့သဘောထားလိုအပ်ချက်အပေါ်မှာလှုပ်ဆောင်သွားမှာဖြစ်ပြီးဒါကိုအကောင့်ထက်ဖော်နိုင်ဖို့အတွက်လာမယ့်ဒီဇင်ဘာလမှာနောက်တစ်ခေါက်တွေ့ဆုံဆွေးနွေးမှုတွေထပ်လုပ်သွားမှာဖြစ်တယ်လို့အလုံးအစဉ်ပြေတယ်ဆိုရင်သက်ဆိုင်ရာလက်ရှိမြန်မာအစိုးရနဲ့လည်းပြောဆိုဆွေးနွေးသွားဖို့ရှိတယ်လို့ကရင်သဘာဝပတ်ဝန်းကျင်နဲ့လူမှုရေးဆိုင်ရာလှုပ်ရှားမှုကွန်ရက်အဖွဲ့ကအကြီးအကဲစောဖောစိန်ထွားကပြောပါတယ်ရှင
်။ရှားပေါင်မျိုးပြသွားတာပါ။ VOA ကနေမြန်မာဘာသာအစီအစဉ်တွေကိုညနေ9:00တိဆက်လက်အသံလွှင့်ပေးနေပါတယ်။သတင်းရှင်တွေအနေနဲ့ကျွန်တော်တို့ VOA မြန်မာဘိုင်းကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုအင်တာနက်ကနေနားဆင်ကြနေဆိုရင်တော့ www.burmese.voanews.com ဆိုတဲ့အင်တာနက်စာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုလို့ရပါတယ်။ဒါ့ပြင် VOA ရဲ့ Facebook နဲ့ Twitter စာမျက်နှာတွေကလည်းသတင်းတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ။ဘူဝါဆော်ပြီးတော့သတင်းချင်းချုပ်ကိုနန်းလောင်ကရှင်းပြပေးမှာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်တို့ကြော်ထောင်နောက်ခံပေးထားတဲ့တပ်တွေဟာဆီးရီးယားနိုင်ငံတွင် IS အစွန်းရောက်အကြမ်းဖက်သမားတွေအုပ်ချုပ်နေတဲ့ရာကွာမြို့မြောက်ဖက်ပိုင်းကိုတိုးပြီးတော့ဝင်ရောက်လာကြပါတယ်။အနီးအနားကနေရာတွေကိုအမေရိကန်ဦးဆောင်တဲ့ညွန့်ပေါင်းတပ်တွေကထိုးစစ်ဆင်တိုက်ခိုက်ပေးနေတာကြောင့်လေးရမြောင်းနေမှာတော့ဆီးရီးယားဒီမိုကရက်တစ်တပ် SDF နဲ့မဟာမိတ်ကတ်နဲ့အာရတ်တိုက်ခိုက်ရေးသမားတွေကရွာဆယ်ရွာထက်မနည်းကိုထိန်းချုပ်လိုက်နိုင်တယ်လို့ပဲ15ကီလိုမီတာအထိရှေ့တိုးတက်နိုင်ခဲ့ကြပါတယ်။စစ်ဆင်ရေးတွေဆက်လက်လုပ်ကိုင်နေတယ်လို့ပဲစစ်ဆင်ရေးနှောင့်နေရတဲ့တခုတည်းတော့အချက်က IS တို့ထောင်ထားတဲ့မင်းမြုပ်မိုင်းတွေကြောင့်ဖြစ်တယ်လို့စစ်ဆင်ရေးကိုဦးဆောင်နေတဲ့အမျိုးသမီးတပ်မှူးရာဂျာဂျူဒီကပြောပါတယ်။တောက်ကြနေကအီရတ်နိုင်ငံမြို့တော်ဘက်ဂဒတ်မှာထောင်ပေါင်းများစွာသောအစိုးရဆန္ဒရေးဆန္ဒပြသူတွေဟာပန်းတွေတန်လွင်ခတ်တွေကင်ဆောင်ချီတဲ့ဆန္ဒပြခဲ့ပြီးတဲ့နောက်တဟရီပြည်မြေမှာလာရောက်ပေါင်းဆောင်ပြီးတော့နိုင်ငံရဲ့အပြောင်းအလဲတစ်ခုဖြစ်ဖို့တောင်းဆိုခဲ့ကြပါတယ်။ဘက်ဂဒတ်မြို့မှာ20ဒီဂရီစင်နီဂရိတ်ကျော်အောင်ပူပြင်းနေတဲ့အချိန်မှာပဲအီရတ်လုံခြုံရေးတပ်ဖွဲ့တွေကအဲ့ဒီရင်းမြစ်ရှိရာကိုသွားတဲ့လမ်းတွေပေါ်ကိုကွန်ကရစ်တုံးတွေတန်ဆူကြိုးတွေနဲ့ပိတ်ဆို့ကာယာမီတော့တားဆီးခဲ့ကြပါတယ်။ဥရောပထဲမှာတက်ဆင်မဲ့ဒုံးကြီးကာကွယ်စနစ်နဲ့ပတ်သက်လို့အမေရိကန်တို့ကိုဆန့်ကျင်ဖို့ဆိုရင်ရုရှားနိုင်ငံအနေနဲ့လက်တုံပြန်တာကလွယ်ရင်ရွေးချယ်စရာရှိမှာမဟုတ်ဘူးလို့ရုရှားသမ္မတဗလာဒီမီယာပူတင်ကတတိပေးလိုက်ပါရရှင်
။သတင်းချင်းမြုပ်ကိုနန်းလောင်ချင်ညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရေးမှုကမဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Vitex Zone ဖြစ်ပါတယ်။ VOA American အတန်ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ 9:00 လိုင်းဒိုမီတာ 16, 19နဲ့ 25 တို့ကနေတန်လွင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့တော်လည်းကျေးဇူးတင်ပါတယ်။ဒါရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.